ဟုတ်ကဲ့ကျွန်တော်တို့ RFA တင်းနှုံးတွေစကဝိုင်းကိုစတင်ပါတော့မယ်ခင်ဗျာဒီအပတ်အတွက်ကျွန်တော်ဖိတ်ကြားထားတဲ့ပုံကူများကတော့ပထမတူကတော့မြို့သားဒီမိုစီအဖွဲ့ချုပ်ကရှင့်နေဦးညာဝင်းပါဦးညာဝင်းရေနေကောင်းရလားခင်ဗျာ
အားကောင်းပါတယ်ဗျာ
ဟုတ်ကဲ့နောက်တူကတော့ကျွန်တော်တို့ဇိုမီအမျိုးသားကွန်ကရစ်ဥက္ကဋ္ဌဖြစ်တဲ့ဦးပူကျင်ရှင်းတာပါဦးပူကျင်ရှင်းတာကျမ်းပါရလားခင်ဗျာ
ကျမ်းပါပါတယ်ဗျာ
ဟုတ်ကဲ့နောက်ဆုံးတူကတော့ကျွန်တော်တို့အာရှလူခွင့်ကော်မရှင်ကဦးမင်းလွင်ဦးပါဦးမင်းလွင်ဦးကျမ်းပါရလားခင်ဗျာ
ကျမ်းပါပါတယ်ကွန်မောင်ဆွေ
โอเคကျွန်တော်တို့ဒီအပတ်တင်နေတဲ့ဇကဝိုင်းမှာအဓိကကျွန်တော်တို့ဆွေးနွေးတင်ပြလုပ်တဲ့အကြောင်းအရာကတော့လက်ရှိမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်တရားစွဲခံရတဲ့အမှုနဲ့ပတ်သက်ပြီးနောက်ဆုံးအခြေအနေတွေကိုပါပဲခင်ဗျာရှင်းနေဦးညာဝင်းခင်ဗျာအခုအမှုရဲ့နောက်ဆုံးအခြေအနေရှောက်လက်ချက်ပေးခဲ့တာနဲ့ပတ်သက်ပြီးကျွန်တော်တို့နည်းနည်းပြည့်ပြည့်စုံလေးသိပြစေခင်ဗျာ
ကျွန်တော်တို့24ရက်နေ့ကမနေ့ကပေါ့လေကျွန်တော်တို့အပြီးသားရှောက်လက်ချက်ကိုညနေ2နာရီချိန်ထားပါတယ်နှစ်နိုင်ချင်းတော့နှစ်နိုင်မှာပဲယုံစပါတယ်ဒေါ်အောင်ဆန်းစုကြည်အတွက်ရှင်နေဦးကြည်ဝင်းကလျှောက်လှည့်ချက်ပေးတယ်ရှင်နေဦးကြည်ဝင်းရဲ့လျှောက်လှည့်ချက်ကရေးသားထားတဲ့စာရွက်အရာဆိုရင်စာမျက်နှာ30ရှိတယ်ဒီမှာအကြောင်းအရာတွေကိုရှင်းပြပြီးတော့လျှောက်လှည့်ချက်ပေးသွားတာနှစ်နိုင်ခွဲလောက်ကြာတယ်ညနေ4နိုင်ခွဲမှတော့တရားရုံးကယုံညင်ကုန်သွားလို့ဆိုပြီးတော့28ရက်နေ့ကိုဆက်လက်ပြီးတော့ကြားနာဖို့ဆက်လက်ပြီးအပြည့်သားလျှောက်လှည့်ချက်ကိုနားထောင်ဖို့ရွှေ့လိုက်ပါတယ်အဲတော့ဒေါအောင်ဆန်းစုကြည်ရဲ့အမှုတွေကဒေါအောင်ဆန်းစုကြည်ရဲ့ဒေါခင်ခင်ဝင်းရဲ့ဒေါဝင်းမမရဲ့မစ္စတာရတော်ရဲ့အဲတော့ဒေါအောင်ဆန်းစုကြည်အတွက်ပဲရှင်နေကလျှောက်လှည့်ချက်ပြီးသွားနိုင်တယ်ဒေါဝင်းမမဒေါခင်ခင်ဝင်းတို့အတွက်ကိုရှင်နေဦးလာမျိုးမြင့်ကဆက်လက်ပြီးလျှောက်လှည့်ချက်ပေးမယ်ပြီးရင်မစ္စတာရတော်ရဲ့ရှင်နေပေးမယ်ပြီးရင်တရားစွဲအဖွဲ့စည်းကိုစားဥပဒေဝန်ထမ်းကလျှောက်လှည့်ချက်ပေးမယ်အဲ့ဒါကို29ရက်နေ့မှာဆက်လက်ဆောင်ရွက်ဖို့29ရက်10နာရီယုံကြည်ပေးတာပ
ါဟုတ်ကဲ့ခင်ဗျအဲ့ဒီနေ့မှာကောဒီတက်တည်တွေတကယ်လို့အကုန်လုံးထွက်ဆိုချက်မပြီးဘူးဆိုရင်တော့လည်းထမှန်ပြီးချိန်ဖို့အကြောင်းဖြစ်နိုင်တာပေါ့ခင်ဗျအဲ့လိုလား
ဟုတ်ကဲ့ပုံမှန်အဖြစ်တော့မပြီးရင်ဆက်ပြီးတော့ချိန်မှာပေါ့သို့တော်လည်းပဲကျွန်တော်တို့ခံမှန်ကြရမနေ့ဆယ်နိုင်ထိုင်ဖြစ်တယ်ဆိုရင်ပြီးပါလိမ့်မယ
်ဟုတ်ကဲ့အခုအဲ့တော့ဒီလိုရက်ခွာပြီးချိန်လိုက်တာနဲ့ပတ်သက်ပြီးဒေါအောင်ဆန်းစုကြည်ကစိုးရင်စိတ်တော်လောက်မကြင်မနှက်တော်လောက်ဖြစ်တယ်ဆိုတဲ့သတင်းတွေထွက်ပါတယ်အဲ့ဒါဟုတ်ပါသလားခင်ဗျာ
ဟုတ်ပါတယ်ခင်ဗျာကျွန်တော်ကိုယ်တိုင်ဒေါအောင်ဆန်းစုကြည်ကပြောပါတယ်ဆိုလိုတာကတော့ဒီလိုအပြန်အလှန်လျှောက်လှည့်ချက်ပေးတဲ့ဆိုတဲ့ဟာချိန်နဲ့တနည်းတည်းမှာပြီးစီအောင်လုပ်သင့်တယ်မပြီးဘဲနဲ့ဒီလိုရှိဆိုင်နာနဲ့ပတ်သက်ပြီးသူကျေနပ်မှုမရှိဘူးလို့ဒီလိုပြောပါတယ
်။ဘာကြောင့်များလဲခင်ဗျာ
။ကျွန်တော်တို့ on the spot မှာပြန်ပြီးတော့လျှောက်လဲမယ်။အဲ့ဒီလျှောက်လဲချက်ကိုပြန်ပြီး reply ပြန်သွားမယ်ဒီလိုလောက်ကြရတာဟုတ်။တစ်ဖက်တစ်ဖက်မျှတရေးအတွက်ဆိုရင်ဘယ်သူမှအချိန်ပိုယူလို့မရဘူး။သို့တော့ဒီဥစ္စာကတရားရုံးကအချိန်ပိုပေးလိုက်တယ်လို့ကျွန်တော်ဆိုလိုတာမဟုတ်ဘူး။သို့တော့အခင်းကျင်းအဖြစ်တော့ဒီသဘောတွေ့နေရတဲ့အတွက်ဖြစ်ပါတယ်။
ဟုတ်ကဲ့အဲ့တော့အဲ့ဒီဒီတရားရုံးမနေ့ကနောက်ဆုံးအခြေအနေမှာပြောကြဆိုကြတာနေပတ်သက်ပြီးတော့ဦးညာဝင်းကျွန်တော်တို့ဒီတဲ့ပုံပြများပြောနိုင်အောင်မလားခင်ဗျာ
ကျွန်တော်တို့လျှောက်လဲချက်အနေနဲ့ကတော့ဦးကြည်ဝင်းကနှစ်နိုင်ခွဲအချိန်ယူတဲ့အဓိက main point ကတော့84အခြေခံဥပဒေရှိသလားမရှိဘူးလားမရှိဘူးဆိုရင်အခြေခံဥပဒေကကန့်သတ်တယ်ဆိုတဲ့အမိန့်တရားမွင်မှုတရားမွင်တဲ့အတွက်ဖောက်ဖျက်ဆိုတာမရှိဘူးဒါကတပိုင်းအခြေခံဥပဒေရှိတယ်ဆိုရင်လေဥပဒေမှာပါတဲ့စကလုံးကိုအဓိပ္ပာယ်ဖွင့်ဆိုပြီးတရားလိုပဲကတရားစွဲတာဒီလိုအဓိပ္ပာယ်ဖွင့်ဆိုတာကိုတရားစွဲအဖွဲ့စည်းရပဲဖြစ်ဝန်ကြီးရပဲဖြစ်ဖြစ်ဝန်ကြီးချုပ်ပဲဖြစ်မဆောင်ရနိုင်ဘူးဥပဒေအရကိုကဒီသူလွတ်တော်မှာလာဒီအာဏာရှိပါတယ်အဓိပ္ပာယ်ဖွင့်ဆိုတာဒါကတစ်ပိုင်းနောက်တစ်ခုကပမာစကားအခြားသူစာပြစ်ဆက်သွယ်ခြင်းမလုပ်ရအဲ့ဒီမှာဒေါအောင်ဆန်းစုကြည်အနေနဲ့အခြားဘယ်သူကိုမှစာနဲ့ဆက်သွယ်တယ်လို့စွပ်စွဲထားတာလည်းမရှိဘူးပြောဆိုတာလည်းမရှိဘူးဒါပေမဲ့လို့မစ္စတာရတော်ရဲ့သမီးငယ်လေးတယောက်ကပေးလိုက်တဲ့စာကိုမစ္စတာရတော်ယူလာခဲ့တယ်အဲ့ဒါကိုအခုနအခြားသူဆက်သွယ်ခြင်းဆိုတဲ့အထက်မှာထည့်ပြီးတော့သူတို့ကတရားစွဲတယ်ဒါကဗမာစကလုံးရရှင်းပါတယ်ဗမာအဘိဓမ္မာရလည်းရှင်းပါတယ်အဲရှင်းတာကိုပဲသူတို့ကအဲ့ဒီလိုသူဆွဲတာကိုရှင်းလင်းပြောဆိုတဲ့လျှောက်လှချက်ဖြစ်ပါတယ
်ဟုတ်ကဲ့ဦးညာဝင်းအနေနဲ့အခုဒီတရားစတင်ဆွဲဆိုတဲ့အချိန်ကနေပြီးတော့အခုဒီနောက်ဆုံးလျှောက်လှချက်ပြီးခဲ့တဲ့အနေအထိအမြဲတမ်းဒီအမှုနဲ့ဆက်ဆက်ပတ်သက်ပါဝင်နေတာဆိုတော့ဒီအမှုသွားအမှုလာအကုန်လုံးခြုံကြည့်မယ်ဆိုရင် ုညောင်ရင်ဘယ်လိုများမြင်နိုင်မလဲခင်ဗျာ
အမ်ကျွန်တော်တို့တရားစွဲအဖွဲ့စည်းနေအနေနဲ့ဒေါ်ဆန်းစုကြည်ပေါ်မှာမရှိတဲ့အမှုကိုကြမ်းဖက်ပြီးဆွဲတယ်လို့ပဲကျွန်တော်တို့အဲ့လိုပဲမြင်တယ်ကျွန်တော်တို့ဥပဒေရေးရာဟိုဘက်ဒီဘက်အငင်းပွားစရာကိုဘာမှမရှိဘူးအတင်းဒီဟာကိုဒါနဲ့ဝင်တယ်ဟိုဟာနဲ့ဝင်တယ်တကယ်တမ်းဥပဒေဖတ်ကြည့်လည်းမဝင်ဘူးအဲ့ဒီလိုအခြေအနေမျိုးပဲကျွန်တော်တွေ့ပါတယ်
ဟုတ်ကဲ့အဓိကဒီအမှုမှာဆွဲဆိုခံရတဲ့ဒီဒေါ်အောင်ဆန်းစုကြည်အနေနဲ့ရောခင်ဗျာဒီအမှုကာလအတွင်းမှာဥညာဝင်းတို့ပြောဆိုတာတွေနေပတ်သက်ပြီးအဓိကအားဖြင့်ဒေါ်အောင်ဆန်းစုကြည်ကဒီအမှုကိုဘယ်လိုသဘောထားတယ်လို့ကျွန်တော်တို့ပြောနိုင်မလဲခင်ဗျာ
အမ်ဒေါ်အောင်ဆန်းစုကြည်သဘောထားတာကဒီကိစ္စဖြစ်ပျက်တာအဓိကလုံညုံရေးစီးပေါက်တာအဲ့တော့လုံညုံရေးစီးပေါက်တဲ့ပုံကိုယ်တွေကတစုံတရာအေးအေးယူမခံရဘဲနဲ့အဲ့ဒီစီးပောက်ပြီးဝင်လာတဲ့ပုဂ္ဂိုလ်ကိုစကားပြောမိတဲ့เนาะနေရာလေးပြမိတဲ့သူ့အပေါ်မှာတရားစွဲတာဒါ bias ပဲလို့ပြောတယ်ဒါတစ်ဖက်သား bad light ဆောင်ရွက်မှုပဲလို့ဒီလိုပြောပါတယ်ဟောဒီမှာလဲဒေါ်စားစုကြည်အများအားဆက်ပြောတာကသူဒီလိုပြောနေတာဟာလုံညုံရေးဝန်နာလုံညုံရေးရဲဘော်တာဝန်ရှိတဲ့လူတွေကိုအပြစ်ရစေလို့တဲ့ဒုက္ခရောက်စေလို့တဲ့သဘောသူ့မှာမပါဘူးသူပြောချင်တာကတရားဥပဒေစိုးမိုးမှုပဲတရားဥပဒေစိုးမိုးမှုရှိအောင်သူပြောနေရတာဖြစ်တယ်လို့ဒီဥစ္စာကျွန်တော်တို့လျှောက်လဲချက်ထမှာလဲဒေါ်ဆန်းစုကြည်ရဲ့အခုလို့ပြောဆိုချက်တွေကိုအကုန်လုံးထည့်သွင်းပြီးတော့ကျွန်တော်တို့ရေးသားလျှောက်လဲထားပါတယ
်ဟုတ်ကဲ့ခင်ဗျအဲ့ဒါဆိုရင်ဒီအမှုဟာဘာကြောင့်သူ့ကိုဒီလိုတဖက်သက်ဆောင်ရွက်တယ်လို့များဒေါ်ဆန်းစုကြည်ကယူဆတယ်လဲခင်ဗျအ
ာဒေါ်ဆန်းစုကြည်ကစဆွဲတဲ့အချိန်ကဟိုကသူကပြောတာတနိုင်ငံရေးရလောက်တာပဲတဲ့နိုင်ငံရေးမှုပဲတဲ့နိုင်ငံရေးရသူ့ကိုတရားစွဲတာပဲတဲ့သူဘာပြမှုမှမချုပ်လုံဘူးတဲ့ဒီလိုကိစ္စကိုအခုကျွန်တော်ပြောနေတာအပြင်ကိုဒေါ်ဆန်းစုကြည်ကိုတိုင်တရားရုံးမှာတင်တဲ့ statement မှာပါပြီးသားဖြစ်ပါတယ်ဒီတိုင်းပဲသူတရားရုံးကိုတင်ပြထားပါတယ
်ဟုတ်ကဲ့အဲဦးညာဝင်းဟုတ်ကဲ့ကျွန်တော်တို့တခြားပုဂ္ဂိုလ်နှစ်ယောက်ကိုတလှည့်အလှည့်ပေးခြင်းပါတယ်
ဟုတ်ကဲ့ပါ
ဦးပူကျင်ရှင်းတာခင်ဗျာအခုဒီအမှုနဲ့ပတ်သက်ပြီးဦးပူကျင်ရှင်းတာကိုဘယ်လိုမြင်ပါသလဲခင်ဗျာ
ဒီမှာတော့ကျွန်တော်မြင်တဲ့အတိုင်းရှိလို့ရှိရင်ဒါဟာအမမာမာတို့နိုင်ငံကြီးအမှုပဲအခုဒီအမှုတော့အမှုလာကိုအားလုံးကျွန်တော်တို့ကတော့မသိဘူးပေါ့ဗျာအခဲမှာမထိုင်တော့ဒါနဲ့အခုဒီနေ့ခွင့်ရုံးပြောတဲ့အတိုင်းရှိရင်တော့တေခံကိုဆိုတော့အဲ့ဒီခံများကိုရွှေ့ပြတင်ပြီးတော့ဘကွာနောက်ဆုံးအပြစ်သက်ဆက်လဲချက်ဒီရည်မှာဒီခါလက်ကသူကသင်ပြတဲ့ဒီခါမှာသူရှိဖို့ဆိုတာကိုသင်ပြပြီးတော့မှအားလုံးအမမလူပြတဲ့ကဒီလူအကျိုးဆောင်တဲ့ကသူကပြန်ပြီးတော့ခြိပါဘူးခြိပါလေအဲ့ဒါကိုဥညာဝင်းပြောတဲ့အတိုင်းဆိုလို့ရှိရင်ပင်ခံအတယောက်သေးမဟုတ်တော့သူကသူ့အလေးရောက်တော့ဖြစ်နေတော့ကျန်တဲ့အကျိုးဆောင်များကဆက်လက်ချက်မပေးနိုင်လို့ရှိတယ်ဆိုတော့အမမအဲ့ဒီမှာတကယ်လို့ဟိုတုန်းကလည်းဟိုကလေညနေထိတောင်ထိုင်လို့တာကိုအဲ့လိုလက်လက်ဆက်ဆက်အားလုံးသူတည်နိုင်ဖို့ဟိုလိုမရှိဘဲနဲ့တခါတည်းတရခဲလောက်ဒီတရားလုပ်ပြီးတော့ပြီးအောင်လုပ်ဖို့တော့ကောင်းတယ်ကျွန်တော်တို့အမှုအတိုင်းဒီကိုရှိကြအလုပ်ပြင်းဒါကအကျိုးဆောင်တွေကအပြစ်မရှိတဲ့အကြောင်းကိုတင်ပြပြီးတကလားဒီဒီလူအကျိုးဆောင်ကပြန်ပြီးတော့ခြိတတ်မယ်နောက်ထပ်တစ်ခါဒီခအကျိုးဆောင်များကနောက်ဆုံးပြန်လည်ခြိပါပိုင်းခွင့်ရှိတယ်ဆက်စစ်တင်ထားတဲ့အတွက်အဲ့ဒီဥစ္စာရကျွန်တော်နားလေတော့ဆိုလို့ရှိရင်ဥပ္ပိယအဲ့လိုတွားမှာပဲဆိုတော့အခုဒီခံတုံးရောက်ဒီရောက်ဆိုပါတော့ဗျာအဲ့ဒီရှိတဲ့အထဲမှာဒီကတည်းကလို့သူတို့ပြောနေတဲ့ဥစ္စာသူတင်ပြတာတော့ပဲရှိသေးတယ်နောက်၃ယောက်ကြံသေးတယ်ဆိုတော့အခုကတော့သူတို့ကိုယ်နဲ့သူတို့ကြံမဲ့တော့ရှိတယ်ဆိုတော့အဲ့ဒါလည်းကျွန်တော်အမှုတော်အမှုလားဥပ္ပိတိုင်းကျွန်တော်မြင်တာအဲ့ဒါလည်းမြင်တယ်
ဟုတ်ကဲ့ဦးပူချင်းရှင်နိုင်ကျွန်တော်တို့အခုဦးမင်းလွင်ဦးတက်လက်ပြောဖို့အခွင့်ပေးရအောင်ဗျာကဲအာရှလူခွင့်ကော်မရှင်ကဦးမင်းလွင်ဦးခင်ဗျာဒီအမှုကိုဘယ်လိုမြင်ပါသလဲခင်ဗျာဒီအမှုရဲ့တရားစီရင်မှုကဘယ်လိုဆက်လက်ဖြစ်ပေါ်လာမလဲထင်ပါသလဲခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီအမှုကိုအစဆုံးအနည်းကကျွန်တော်တို့စောင့်ကြည့်လေ့လာနေပါတယ်အဲ့ဒီလိုလေ့လာတဲ့အခါမှာကျွန်တော်တို့ဘာတွေ့သလဲဆိုတော့က ကျွန်တော်တို့ဒီဒေါ်ဆန်းစုကြည်ကိုရေးယူတဲ့ကိစ္စက1984ဖွဲ့စည်းပုံအခြေခံဥပဒေပေါ်မှာမူတည်ပြီးတော့ရေးယူတာဖြစ်တယ်။ဖွဲ့စည်းပုံအခြေခံဥပဒေကိုနာဖနာဝတတွေအာဏာတက်လာတဲ့အခါမှာပယ်ဖျက်လိုက်တဲ့ဥပဒေစင်းမှမပါပါမိလေ။ဒီဥပဒေစင်းထဲမှာဒီဥပဒေကိုအကောင့်ထဲပေါ်မဲ့အဖွဲ့အစည်းတွေကိုအမိန့်ကြော်ညာစာတွေစကရအများအစားထိုးတဲ့ဥပဒေတွေဒါတွေနဲ့အားလုံးသူတို့ကပယ်ဖျက်ပြီးသားဖြစ်တယ်။ဥပမာအားဖြင့်ကျွန်တော်ပြောရမယ်။ကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့နိုင်ငံတော်ကောင်စီပြည်သူ့လွှတ်တော်နောက်ပြီးတော့တခါမြို့နယ်ကောင်စီပြည်သူ့တရားသူကြီးအဖွဲ့ပြည်သူ့ဥပဒေကြိုးဆောင်အဖွဲ့နောက်ပြီးတော့လုပ်ငန်းစစ်ဆေးရေးအဖွဲ့ဒါတွေကိုအားလုံးပယ်ဖျက်ပြီးသားဖြစ်တယ်။အဲ့တော့ဥပဒေကိုမပယ်ဖျက်တော်ညာလေဒီဥပဒေကိုလက်တွေ့အကောင်ထဲကျင့်သုံးဖော်ဆောင်မဲ့အဖွဲ့အစည်းတွေအားလုံးလောက်ဤပါကိုပေဖြစ်ပြီးသားဖြစ်နေတဲ့အတွက်ဒီဥပဒေကအသက်ဝင်လှုပ်ရှားနိုင်ခွင့်မရှိတော့ဘူးဒါကြောင့်လည်းသူတို့ကအခု2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုအတည်ပြုပြဋ္ဌာန်းနေဆိုပြီးတော့တခါသူတို့အနေနဲ့ပြည်သူတွေရဲ့ဆန္ဒကဘယ်နေရာခိုင်နှုန်းရှိတယ်ဆိုပြီးတော့ပြောပြီးတော့တခါပြဋ္ဌာန်းလာတာဖြစ်တယ်ဒါကြောင့်ကျွန်တော်တို့ကမြန်မာနိုင်ငံအတွင်းမှာဖွဲ့စည်းပုံအခြေခံဥပဒေနှစ်ခုရှိနေသလားကျွန်တော်တို့ကပြန်ပြီးတော့စဉ်းစားကြည့်တာပါနော်ထောင်ကကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေရှိနေသေးတယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီနေ့နာဝတာနာအဖအစိုးရကအာဏာသိမ်းတဲ့အစိုးရဖြစ်တယ်သူတို့ကိုအူဆုံးကျွန်တော်တို့ကအရေးယူရမှာဖြစ်တယ်ဒါဥပဒေအရအဓိကကြားတဲ့ချက်တစ်ချက်ဖြစ်တယ်သို့တော်လည်းပဲအဲ့ဒီမှာပြည်သူ့လွှတ်တော်ကိုသူတို့ပယ်ဖျက်ပြီးသားဖြစ်နေတဲ့အတွက်အစ်စ်ဖွဲ့စည်းမဲ့ပြည်သူ့လွှတ်တော်ပေါ်ပေါက်နိုင်ခြင်းမရှိဘူးဒါကြောင့်ကျွန်တော်တို့ကဒီသူတို့အမိန့်အာဏာတွေနဲ့လုတ်ခဲ့တဲ့ကိစ္စမှန်သမျှကိုကျွန်တော်တို့ကအတည်ပြုနိုင်ခြင်းမရှိဘူးဖြစ်နေဒါကြောင့်သူတို့ရဲ့အမိန့်အာဏာကလည်းအခုချိန်ထိသူတို့သဘောတိုင်းလားသူတို့ဆက်လက်ဆောင်ရွက်နေတာဆိုတာကိုကျွန်တော်တို့တွေ့ရှိရတယ်။အဲ့ဒါတစ်ချက်ဖြစ်တယ်။ဒါကြောင့်ဥပဒေအရအနှစ်သာရမရှိတော့တဲ့ဥပဒေပေါ်မှာအခြေခံပြီးတော့တရားစွဲဆိုတဲ့ကိစ္စကလွန်သွားမှပင်မှန်ရင်းနေ။ဒါကိုတစ်ချက်ကျွန်တော်အနေနဲ့ပြောချင်တယ်။နောက်နှစ်ချက်ပြောချင်တာကကျွန်တော်တို့ဒီနိုင်ငံတကာစံချိန်စာညွှန်းတွေအရတရားခွင်ကိုစစ်ဆေးစီရင်တဲ့အခါမှာဒီလိုမျိုးတတ်မှတ်ထားတဲ့တရားခံရဲ့အခွင့်အရေးအခုကံချိပနိုင်ခွင့်ကိုအပြည့်အဝမရတာကိုလည်းကျွန်တော်တို့ကတစ်ဖက်ပြောချင်တယ်။ဘာဖြစ်လို့လဲဆိုတော့ကကျွန်တော်တို့တရားလိုဘက်ကနေတင်သွင်းလာတဲ့တက်သေးတွေတော်တော်များများရှိပါတယ်။အဲ့တော့တက်သေးစင်းမှမပါတဲ့သူကိုတော်မှသူတို့ကနေပြီးတော့ကဲနောက်တိုးတက်သေးဆိုပြီးတော့လက်ခံပြီးစစ်ဆေးခဲ့တယ်။ဒါတက်သေးနံပါတ်24ဟိုရဒူးရမှုကြီးဝန်နိုင်ထုံးဖြစ်တယ်အဲ့တော့အကြောင်းပြတာကလည်းတော်တော်ကောင်းပါတယ်ကျွန်တော်တို့လေ့လာသိရှိသလောက်ဆိုရင်ကွန်ပျူတာဆိုင်ရတဲ့နေရာမှာကြံသွားတဲ့အတွက်ဒါမပါတာဖြစ်တယ်ဆိုတော့အကြောင်းပြချက်လောက်ကိုတရားရုံးကလက်ခံပြီးတော့စစ်ဆေးလိုက်တယ်ကဲကျွန်တော်တို့တရားခံဘက်ကနေပြီးတော့1984ဖွဲ့စည်းပုံအခြေခံဥပဒေကတကယ်တရားဝင်မဟုတ်တော့ဘူးအကျိုးသိအောင်မရှိတော့ဘူးအာဏိသိမရှိတော့ဘူးဆိုတာကိုတက်သေးပြနိုင်ဖို့အတွက်တက်သေးကျွန်တော်တို့၄ယောက်ပဲတင်ပါတယ်အဲ့ဒီတက်သေး၄ယောက်တည်းတင်တဲ့အခါမှာလေကျွန်တော်တို့ပထမဦးဆုံးကျွန်တော်တို့ဦးကြည်ဝင်းကိုခွင့်ပြုတယ်။ကျန်တဲ့၃ယောက်ခွင့်ပြုဘူး။အစင်းစင်းအခွင့်အရေးတောင်းဆိုလိုက်တော့မှတခါဒုတိယတခါဒေါက်ခင်မုံမို့ခွင့်ပြုပြန်တယ်။ကျန်တဲ့၂ယောက်ကိုခွင့်ပြုပြန်မို့။ကဲကျွန်တော်တို့ကဒီ84ဖွဲ့စည်းပုံအခြေခံဥပဒေပေါ်မှာစွဲတဲ့ကိစ္စမှာကျွန်တော်တို့အနေနဲ့တက်တည်ပြစရာကနိုင်ငံသားရဲ့မူလအခွင့်အရေးကန့်တတ်တယ်တားဆီးတယ်ဆိုတာတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဘက်ကတင်ပြတော့မှာ။ဒါတွေကဒီလိုမျိုးဖြစ်တယ်မဖြစ်ဘူးဆိုတာကိုတရားရုံးအနေနဲ့ရှင်းလင်းလင်းဖြစ်အောင်တရားခွင်မှာကျွန်တော်တို့ကတင်ပြဖို့လိုလာတယ်ဒီဥစ္စာကိုတော့မှခွင့်မပြုဘူးဆိုလို့ရှိရင်ဒါကကျွန်တော်တို့အနေနဲ့ဒါကပယ်လိုက်မှုရှိတယ် bias ဖြစ်တယ်ဒါကိုကျွန်တော်တို့ပြောချင်တယ်အဲ့တော့နောက်တစ်ခါပြီးခဲ့တဲ့တောက်ကြာနေကဆောက်လွှဲချက်ပြီးတဲ့ကိစ္စကလည်းအမှန်တကယ်ဆိုလို့ရှိရင်ဒေါ်အောင်ဆန်းစုကြည်ရဲ့အမှုကတိသန့်ခုံရုံးဖြစ်တယ်တိသန့်ခုံရုံးကထိုက်တဲ့နဲ့ယုံချင်းကိုယူပြီးတော့မှသူချင်းဆိုရမှာဖြစ်တယ်ဒါပေမဲ့အဲ့ဒီလိုမလုပ်ခဲ့ပဲနဲ့ဒီလိုနေ့နဲ့နှစ်နာရီလောက်မှချိန်လိုက်တယ်ပြီးတော့အချိန်မလုံလောက်လို့နောက်တစ်ခါထပ်ချိန်နေဆိုတာမျိုးကဒါလုံးဝမဖြစ်သင့်တဲ့ကိစ္စဖြစ်တယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့နှစ်ဖက်ဆောက်လဲချက်ပြီးတဲ့အခါမှာတစ်ဖက်ကအဆူလာတဲ့အချိန်မှာတစ်ဖက်ကအချီပြောရမှာဖြစ်တယ်။တပြိုင်နက်တည်းမှာအဲ့ဒီအဆူအချီကတပြိုင်နက်တည်းဖြစ်နေရမှာ။အဲ့ဒီလိုမဟုတ်ပဲနဲ့အခုကျွန်တော်တို့အဆူကနေကျွန်တော်တို့ဘက်ကနေပြီးတော့တင်ပြပြောဆိုလိုက်တဲ့အချက်လက်တွေကိုသူတို့အချိန်ယူမစဉ်းစားဘူးလို့ကျွန်တော်တို့မပြောနိုင်ဘူး။ဒီဥစ္စာလည်းတရားမျှတမှုမရှိဘူး။ကဲအချင်းယူစဉ်းစားပြီးတဲ့အချိန်ကျတော့မှကဲတင်းလာနေကြလို့ရှိရင်နောက်ထပ်တရားခဏ2ဦးရဲ့ရှေ့နေလျှောက်လဲချက်ကိုသူတို့နားထောင်မယ်။နားထောင်ပြီးတော့အမှားတော့အမိန့်ကချမှတ်ပြီးသားဖြစ်ပြီးသားဆိုတာကျွန်တော်တို့နားလဲပါတယ်။သို့တော်လည်းပဲဒီလိုမျိုးဥပဒေအရ ခွင့်ပြုတင်တဲ့ကိစ္စဥပဒေကနေပြီးတော့ပေးထားတဲ့အခွင့်အရေးကိုဒီလိုကန့်တတ်တဲ့ဥစ္စာကတော့တရားမျှတမှုရှိဘူးဆိုတာကိုကျွန်တော်တို့အာရှလူခွင့်ရေးကော်မရှင်အနေနဲ့အလေးနဲ့ပြောချင်တယ်နိုင်ငံတကာကသိအောင်ဆက်လက်ဆောင်ရွက်သွားမယ်ဆိုတာကိုကျွန်တော်တို့အထူးပြောချင်ပါတယ်
ဟုတ်ကဲ့ဦးမင်းလင်ကျေးဇူးပဲတခုတော့ရှိပါရခင်ဗျာအခုဦးမင်းလင်ဦးပြောသွားတဲ့အချိန်ဒီအမှုအတွက်အမိန့်ကချမှတ်ပြီးသားဖြစ်တယ်ဆိုတာကတော့ကျွန်တော်ထင်ပါတယ်ခင်ဗျာဒါဦးမင်းလင်ဦးရဲ့ပုဂ္ဂလိကအမြင်လို့ပဲအဲကျွန်တော်ယူဆအမှန်နဲ့တူပါတယ်နော်ဟုတ်ကဲ့အဲ့တော့ကျွန်တော်တစ်ဆက်တည်းမှာဟိုရှင်းနေဦးညာဝင်းကိုကျွန်တော်တခုမေးခွန်းပြုပါခင်ဗျာ
ဟုတ်ကဲ့ပါ
ဦးညာဝင်းရေအခုဒီအမှုကကျွန်တော်တို့တာမန်အမြင်ပေါ့ဗျာကျွန်တော်တို့သိတဲ့လောက်ကအခုတရားခံမဲထားပါတော့ခင်ဗျအဲ့ဒီစကားလုံးကလည်းမြမဥပဒေရတရားခံခေါ်ကြတယ်ပေါ့လေကျွန်တော်တို့တခြားတိုင်းပြည်တွေမှာတော့ဆွဆွဲခံရတဲ့ပုံကိုတယောက်ကိုအမေရိကမှာဆိုတော့ suspect လို့ခေါ်တယ်ဗျာတန်လျာရှိသူပေါ့သူ့ကိုတရားသူကြီးရဒို့မဟုတ် jury အဖွဲ့ကနေပြီးတော့ခုံတမာတိအဖွဲ့ကဒီလူမှာအပြစ်ရှိတယ်လို့မဆုံးဖြတ်မချင်းသူ့ကိုတန်လျာရှိသူလို့ပဲပြောလို့ရှိတယ်ခင်ဗျဗမာပြည်မှာတော့အစွဲခံရသူကိုတရားခံလို့ပဲခေါ်တယ်နဲ့တူပါတယ်နော်
ဟုတ်ပါတယ်ဒီအသုံးနှုန်းက3နေကြဖြစ်နေပါတယ
်ဟုတ်ကဲ့အဲ့တော့ထားပါတော့ခင်ဗျာဒီမှာမြန်မာပြည်အသုံးနှုန်းကဦးညာဝန်တို့တရားခံဘက်ကနေပြီးဒေါအောင်ဆန်းစုကြည်ဘက်ကနောက်ဆုံးရှောက်လက်ချက်ပေးခဲ့ပါတယ်အခုတခါပြန်ပြီးနောက်ဆုံးမှာတရားလိုဖြစ်တဲ့အစိုးရဘက်ကနေပြီးတော့တခါသူတို့ကရှောက်လက်ချက်ပေးပါမယ်အဲ့ဒါပြီးရင်တရားခံဘက်ကိုပြန်ပြီးတော့ပေးလေရှိသလားလို့ခင်ဗျာ
ကျွန်တော်တို့ reply ရှိပါတယ်ကျွန်တော်တို့ပြန်ပြီးတော့ရှင်းလင်းရှောက်လွယ်ခွင့်ရှိပါတယ
်နောက်ဆုံးခြေပါချက်ပေါ့
ဟုတ်ပါတယ်
အဲ့တော့ဒီအမှုရရုံးကွင်မှာကောအခုလောက်ကင်ဆောင်ရဲ့တရားခွင်အတွင်းမှာကောဥပဒေတိုင်ဆောင်ရဲ့လောက်ကင်နေတယ်လို့ကျွန်တော်တို့ယူဆလို့ရလားခင်ဗျဦးညာဝင်
းအဲဥပဒေအတိုင်းလို့ပြောရင်ဥပဒေအတိုင်းဖြစ်ပေမဲ့လို့မျှတမှုဆိုတာလိုသေးတယ်လေ
ဟုတ်ကဲ့
ဒါကြောင့်ကျွန်တော်တို့ကမမျှတတဲ့ဟာကိုမမျှတဘူးလို့ပြောမယ်ဥပဒေနဲ့အညီတော့ဖြစ်ခြင်းဖြစ်မယ်သို့တော့မမျှတတဲ့အပြုအမူအလောက်ကင်မျိုးကိုတရားရုံးကမလုပ်ရပါဘူ
းဟုတ်က
ဲ့ဒါနဲ့ပတ်သက်ပြီးတော့ဒေါ်ဆန်းစုကြည်ကသူ့ရဲ့ဒီအမှုပေါ်မှာသဘောထားထဲမှာအဲ့ဒါပါပါတယ် justice must not only to be done but seen to be done တရားမျှတတယ်ဆိုတာဟာတရားမျှတတယ်ဟိုလုံယုံနေမပြီးဘူးเนาะအများအမြင်မှာလည်းမျှတရမယ်ဒါကြောင့်အခုနပြောတဲ့ဥပဒေနဲ့ညီသလားဆိုတာဥပဒေနဲ့ညီတိုင်းတရားမျှတမှာမဟုတ်တရားမျှတကြောင်းကိုအမြင်အရကိုပေါ်လွင်နေဖို့လိုတယ်လေအဲ့ဒါကိုကျွန်တော်တို့ဆိုလိုတာပ
ါဟုတ်ကဲ့အဲ့တော့ဦးညာဝင်းတို့အမြင်ရဆိုရင်လက်ရှိဒီအမှုကဘယ်လိုရှေ့ဆက်ပြီးဖြစ်ပေါ်လာနိုင်မှာများယူဆတာများရှိလားခင်ဗျာ
ကျွန်တော်တို့ဖြစ်ပေါ်လာနိုင်တဲ့ဟာတော့ကျွန်တော်တို့ကြိုပြီးတော့လည်းမပြောနိုင်ပါဘူးဒါအခုနောက်တော့ဟိုဦးမင်းလွင်ပြောသလိုပေါ့ဒါကစင်ကြက်ကချပြီးသားဆိုတာကျွန်တော်ဒီလိုမပြောဘူးသို့သောနိုင်ငံရေးအမှုတွေမှာအများကဒီတိုင်းပဲပြောနေကြတယ်ဒီတမှုတွေမဟုတ်နိုင်ငံရေးအမှုဆိုဒီတိုင်းကိုပြောနေကြတယ်ပြောနေကြတယ်ဆိုတာနိုင်ငံရေးနဲ့ပတ်သက်တဲ့အမှုတိုင်းမှာ maximum ချမယ်စွဲတဲ့ပုံမှာအကုန်လုံးကိုချမယ်စီးကြစီကြခံစီမယ်ဒါကဒီအတိုင်းကိုတွေ့နေရလို့လူတွေကဒီလိုပြောနေကြတာဟုတ
်ဟုတ်ကဲ
့ဒါကြောင့်ကျွန်တော်အနေနဲ့တော့အခုဒါဘာဖြစ်လာမလဲဆိုတာကိုကျွန်တော်မပြောနိုင်ပါဘူ
းဟုတ်ကဲ့
သို့တော့ဥပဒေရှုထောက်ကတော့ဒေါ်စန်းစုကြည်အပြစ်မရှိဘူးဆိုတာလုံးဝယုံကြည်ကျွန်တော်ပြောပါတယ
်ဟုတ်ကဲ့အဲ့တော့ဟုတ်ပါတယ်ခင်ဗျာဦးညာဝင်းအခုပြောသွားတာကတော့ကျွန်တော်တို့နိုင်ငံတကာမှုကင်းတွေကိုကြည့်တဲ့အခါမှာလည်းဒီနိုင်ငံရေးနဲ့ပတ်သက်တဲ့အမှုတွေကကြိုတင်ပြီးတစုံတရာကိုဒီကိစ္စနဲ့ပတ်သက်လို့ရည်ရွယ်ချက်ရှိနေလှုပ်ဆောင်တယ်ဒါနဲ့ပတ်သက်လို့ဘယ်လိုဆက်လက်ပြီးဆောင်ရွက်မယ်ဘယ်လိုအမိန့်ချမယ်ဆိုတာမျိုးအတိအကျကြိုတင်ကြံရထားတယ်ဆိုတာမျိုးကတော့ကမ္ဘာနိုင်ငံတမိုင်းတွေအစင်လာကြည့်ရင်တော့ဒီလိုပဲမြင်နေရပါတယ်ခင်ဗျာဆိုတော့ဦးမင်းလွင်ပြောတာလည်းသူကဒီအကြောင်းအရာတွေနဲ့မြန်မာပြည်မှာဖြစ်ပေါ်ခဲ့တဲ့တရားအမှုခင်းတွေနိုင်ငံရေးအခြေခံအကြောင်းတွေထည့်သွင်းပြီးပြောတယ်လို့ပဲကျွန်တော်လည်းသဘောပေါက်ပါတယ်တိုးတော်ညာလည်းဥပဒေအရပြောမယ်ဆိုရင်တော့လည်းပေါင်တွင်းရပြောမယ်ဆိုရင်တော့လေဘလို့ဖြစ်လာမယ်ဆိုတာကတော့ကျွန်တော်တို့ဘယ်သူမှကြိုးမသိသေးတာပေါ့အဲ့တော့ဦးညာဝင်းခင်ဗျာတရားခွင်မှာဒေါ်အောင်ဆန်းစုကြည်ကိုဒီပုဂ္ဂိုလ်ရေးရာတခြားပုဂ္ဂိုလ်များရဲ့ဆက်ဆံပုံလွင်နဲ့ပတ်သက်လို့များကျွန်တော်တို့သောတာရှင်နေနည်းနည်းပြောပါလားဗျာအခုနိုင်ငံသားကလာတဲ့တန်တမာနေလဲနောက်ဆုံးမနေ့ကတော့လေးနိုင်ငံလောက်ကတက်ခွင့်ရတယ်လို့ကျွန်တော်တို့သိပါတယ
်
ဒီပုဂ္ဂိုလ်တရားရောဒါမှမဟုတ်တရားရုံးဝန်ထမ်းတွေရောဒေါ်အောင်ဆန်းစုကြည်ကိုဘယ်လိုများဆက်ဆံပြောဆိုကြလဲခင်ဗျာ
အဲကျွန်တော်တို့တရားရုံးကိုကျွန်တော်တို့ရောက်ပြီးရင်ဒေါ်ဆန်းစုကြည်တို့ကသူတို့နေတဲ့နေရာနေပြီးတော့သူ၃ယောက်ကိုကားသုံးစီးနဲ့အမြဲတမ်းလိုက်ပို့တယ်။လိုက်ပို့ပြီးရင်တရားရုံးရှိဝင်လာတဲ့ဝင်ဝင်ချင်းအမြဲတမ်းဒေါ်ဆန်းစုကြည်ကကျွန်တော်တို့ရှိနေတီမို့ချက်ချင်းတွေ့တယ်ချက်ချင်းသူညွှန်ကြားစရာရှိညွှန်ကြားတယ်။အဲတော့ခုနတန်တမာကိစ္စပြောရင်ပထမဆုံးတန်တမာ30လောက်လာတဲ့အချိန်တုန်းကကျွန်တော်တို့လည်းမသိဘူးခင်ဗျတန်တမာနေလာမယ်ဆိုတာဒါမလို့ကျွန်တော်တို့ရွေးရောက်ချင်းတန်တမာနေတွေ့တယ်။ဒေါ်ဆန်းစုကြည်ကအဲ့ဒီတန်တမာနေအရှိပေ20လောက်တကားပေါက်ကဝင်တယ်။ဒါသူဝင်နေကြ။ အဲ့ဒီကဝင်ဝင်လာချင်းအခုနကျွန်တော်ပြောသလိုသူကရှင်းနေနေနဲ့သူစကားပြောတယ်ရှင်းနေတွေကိုပြောစရာရှင်းညွှန်ကြစရာရှင်းညွှန်ချပါတယ်အဲ့တော့သူကတန်တမန်တွေကိုဒေါံဆတ်စုကြည်ကကြောပေးရပေါ့ကျွန်တော်တို့ကတန်တမန်နဲ့မျက်နှာစင်လို့ဖြစ်နေအဲ့တော့ကျွန်တော်လည်းသတိထားမိတယ်3-4မိနစ်လောက်ကြာတော့တန်တမန်တွေကဒေါံဆတ်စုဝင်တော့မတ်တက်ရတယ်အဲ့ဒီမှာလုံညုံရင်ရှိနေတဲ့အရောက်ဝတ်နဲ့ပုံကိုယ်တွေပေါ့ကြာဆရာလည်းသူတို့ကလည်းမတ်တက်ရတယ်အဲ့ဒီမှာဒေါံဆတ်စုကြည်ကမသိဘူးဒေါံဆတ်စုကြည်ကမတ်တက်ရနေတော့သူတို့လည်းမတ်တက်ရတယ်အဲ့ဒီမှာကျွန်တော်ကပဲသတိပေးတယ်ဒေါ်စုရေလို့တန်တမန်တွေဒီနေ့ရောက်နေတယ်လို့နောက်မှာလို့အဲ့တော့ဒေါ်စုမထိုင်တော့သူတို့လည်းမထိုင်မယ်ဆိုတော့အဲ့တော့မှသူသိတယ်အဲ့တော့မှသူလှည့်ကြည့်ပြီးတော့အဲ့ဒါနဲ့သူကသူထိုင်ရမယ့်ခုံမှာသွားထိုင်တယ်ဒါပထမဆုံးအတွေ့အကြုံအဲ့ဒီအတွေ့အကြုံမှာဒေါ်ဆန်းစုကြည်ကအမှုပြီးသွားတဲ့အခါမှာသံတမန်တွေကအခုနလိုပဲမှတ်တမ်းရနေတယ်သူကကျွန်တော်ကိုမေးတယ်ညောင်ဝင်ရတဲ့ကျမသူတို့ကိုနှုတ်ဆက်လို့ရမလားတဲ့အဲ့တော့ဒေါ်ဆန်းစုကြည်ရှိတဲ့နေရာနဲ့အဲတန်တမန်ကြီးရှိတဲ့နေရာကပင်20လောက်กว่าလိမ့်မယ်အလဲမှာအဲ့ဒီ20ကြားမှာထိုင်ကုန်လုံုံရေးထိုင်တယ်ပေါ့လေကျွန်တော်ကပြောတယ်အဲ့ဒီအချိန်မှာဒေါ်ဆန်းစုကြည်ပေါ်မှာကန့်တတ်ထားတဲ့တားဆီးထားတဲ့ protection law နဲ့ကန့်တတ်ထားတာမရှိတော့ဘူးရုပ်သိမ်းသွားပြီအားမှနှုတ်ဆက်လို့ရတယ်တန်တမန်နေနဲ့မဆက်ဆံရဆိုတဲ့ condition ကမရှိတော့ဘူးဆိုတော့အဲ့ဒီတော့မှသူလင်းခန်းလမ်းလောက်သွားပြီးသူနှုတ်ဆက်ပါတယ်သူပြောလိုက်တာကတော့သူ့အနေနဲ့တူချင်းနှုတ်ဆက်ပြီးတော့ပြောချင်ပါတယ်ဒါမလို့အခွင့်အခါမသိနေဘူးပေါ့အဲပတ်တိုင်ပေါ့နောက်ကောင်းမွန်တဲ့အချိန်ကျရင်သူတို့လို့နှုတ်ဆက်ပါမယ်ဆိုတော့အဲ့ဒါလို့ပြောတယ်အဲ့ဒါလို့နှုတ်ဆက်ခွင့်ရတော့ပေါ့လေဒါကျွန်တော်မြင်ရတဲ့အမြင်ရှုခင်းလေးပါ
ဟုတ်ကဲ့အဲ့တော့မနေ့ရောခင်ဗျာ
အဲမနေ့ကလည်းတောင်ဆန်းစုကြည်ကအဲ့ဒီပြီးတော့ပြန်ခံနေတဲ့အခါမှာတန်တမန်တွေဒီလိုပဲနှုတ်ဆက်ပါတယ်မနေ့ကတော့တန်ယုံက4ခု5ခုလောက်ရှိမှထင်ပါတယ
်ဟုတ်ကဲ့အကျွန်တော်တို့ကြားတာတော့တန်ယုံကပုံကိုတရားဟိုကြိုးတင်ပြီးတော့တယောက်နာထောင်ခွင့်ပေါ့လေခွန်တောင်းတဲ့တန်ယုံတွေပဲရတယ်အမေရိကန်တန်ယုံတော့မရဘူးလို့ပြောတယ်အဲ့ဒါရောဟုတ်လားမသိဘူးဥညာဝင
်ကျွန်တော်တွေ့တာဗြိတိရှားတွေ့တယ်ပြင်သစ်တွေ့တယ်အီတလီတွေ့တယ်ဂျာမနီတွေ့တယ်နောက်တူကတော့နော်ဝေးလို့ထင်ပါတယ်အမေရိကန်နဲ့ပတ်သက်ပြီးတော့အဲ့ဒီလိုတက်လာတဲ့တန်ယုံတွေမှာအမေရိကန်တော့မပါဘူးသို့တော့မစ္စတာဂျွန်ဝီလျံအမေရိကန်ဖြစ်နေတဲ့အတွက်အမေရိကန်ကောင်စစ်ဝန်ကယုံကြည်နိုင်မှလာပါတယ်သူလာခွင့်လည်းရှိတယ်သူလည်းရှိပါတယ
်ဟုတ်ကဲ့ဦးညောင်ဝင်အဲ့တော့တက်ဆက်ထားတဲ့ဒေါ်အောင်ဆန်းစုကြည်ထောင်တွင်းရအခြေအနေလေးတွေကျွန်တော်တို့ဦးညောင်ဝင်သိတာရှိနေတယ်မျှပါဦးခင်ဗျာဥပမာအဖြစ်ရထောင်ထဲမှာထောင်အရာရှိတွေဒါမှမဟုတ်ဆရာဝန်တွေတခြားအကျဉ်းသားတွေနဲ့ပတ်သက်ပြီးဒေါ်အောင်ဆန်းစုကြည်ကဘာတွေများပြောတာဆိုတာရှိလဲဒါမှမဟုတ်ဒေါ်အောင်ဆန်းစုကြည်ကဘယ်လိုများဆက်ဆံကြတာလေးသိတာများရှိလဲခင်ဗျ
ာဟုတ်ကဲ့ပါကျွန်တော်မေ16ရက်မှာကျွန်တော်ဒေါံဆန်းစုကြည်နေတဲ့အိမ်ကိုရောက်သွားတယ်။အခုထားတဲ့နေရာကိုရောက်သွားတယ်။ရောက်သွားတယ်ဆိုတာလဲအာနာပိုင်တွေကခေါ်သွားတာ။ဘာအတွက်ခေါ်သွားလဲဆိုတော့အခုနပြောတဲ့တားစီမိတ်တွေကိုပြန်ရုပ်သိမ်းတယ်။26ရက်နေ့မှာပြန်ရုပ်သိမ်းတာကိုဒေါံဆန်းစုကြည်ကရှေ့နေတဲ့အတူတွေ့မယ်ဆိုရင်ဧည့်သည်ဆိုသူရှေ့နေတဲ့အတူပဲတွေ့မယ်ဆိုတော့ကျွန်တော်ရှေ့နေနေနဲ့ရောက်သွားတယ်။အဲ့တော့ဒေါံဆန်းစုကြည်ကိုထားတဲ့နေရာကတော့နှစ်ထပ်လုံးချင်းတိုက်အပေါ်တမှာအောက်ထပ်မှာတော့အမျိုးသမီးလုံညုံရေးရဲရရှိတယ်ရှိပါတယ်ကျွန်တော်အမြင်ပြောရရင်ကောင်းကောင်းမွန်မွန်ထားပါတယ်နောက်ထောင်ဆရာဝန်ကလည်းစေမှုချုပ်ထင်ပါတယ်အမြဲတမ်းစတမ်ပန်ရှိပါတယ်ကောင်းကောင်းမွန်မွန်တရရနေရမှာထားတယ်လို့ကျွန်တော်မြင်ပါတယ်ကျင်းဦးစီးဌာနကဝန်ထမ်းတွေကလည်းဒေါ်စစစီနဲ့ဆက်ဆံရေးမှာကျွန်တော်တွေ့တဲ့လောက်ပါခက်ခဲမှမရှိပါဘူးပြည်ပြည်လဲပါပဲဒါကျွန်တော်မြင်ရတဲ့အမြင်ကွင်းပါ
ဟုတ်ကဲ့ဒေါ်အောင်ဆန်းစုကြည်ကအဲ့တော့ तू ကဘာပဲပြောပြောငင်းစိန်အချင်းထောင်မှာနေရတာသူ့အိမ်တော့မဟုတ်ဘူးပေါ့လေသူ့အိမ်နဲ့တော့ဘယ်လိုမှမတူနိုင်တဲ့အတွက်အဲ့ဒါနဲ့ပတ်သက်လို့ဒေါ်အောင်ဆန်းစုကြည်ကဒီလိုတခုခုများပြောတာဆိုတာများရှိလားခင်ဗျာ
အဲ့ဒီနေထိုင်ရင်းနဲ့ပတ်သက်ပြီးတော့ပြောတာမရှိဘူး तू ပြောတာကတော့သူ့မှာအဲ့ဒီအချိန်တုန်းကပေါ့စောစောပိုင်းကသတင်းစာလည်းမရှိဘူးရေဒီယိုလည်းမရှိဘူးတယ်လီဗီရှင်းလည်းမရှိဘူးအဲ now အတိရောက်ပြီးတော့တပတ်ဆယ်ရက်လောက်ကြာတော့အခါကျတော့သတင်းစာရတယ်သတင်းစာရတော့အခုနောက်ပိုင်းမှာအဟိုနေတော့တွေ့တဲ့အချိန်မှာပဲသတင်းစာမှာအခုနိုင်ငံရေးသတင်းတွေစောင်းပါတယ်အာကြီးပါတယ်အဲ့တော့ဒီနေ့ကတော့သူပြောပါတယ်အင်းတချို့ဟာတွေကတော့ဒီလိုစောင်းပါရေးလို့ပဲသူသိရတယ်တဲ့လို့ပြောပါတယ
်ဟုတ်ကဲ့ခင်ဗျအဲ့တော့ तू ကထောင်ထဲမှာရောက်နေတယ်ဆိုရင်ကျင်းကျမှုလက္ခဏာတော့တိတ်မတွေ့ရဘူးလို့ပြောလို့များရလားခင်ဗျဟ
ုတ်ကဲ့ तू ကအစအစရာကိုရင်ဆိုင်မှုစ ိတ်ဓာတ်အားကောင်းတဲ့သဘောနဲ့ယက်တည်နေတယ်ဆိုတာကိုပဲကျွန်တော်အဲ့ဒါလိုပဲမြင်ပါတယ
်။ဦးညာဝင်းရဲ့အဲ့တော့ထောင်မှာတော့ပုံမှန်အပြည့်ဆိုရင်တော့နိုင်ငံရေးအမှုနဲ့ကြာသည်ဖြစ်စေဘာလို့အမှုမျိုးနဲ့ကြာသည်ဖြစ်စေအစားတော့ကတမျိုးတည်းပဲကျွေးတာပဲခင်ဗျာ။ဟိုဆေးရုံရောက်နေတဲ့လူမမာလွဲလို့ပေါ့လေ။အဲ့တော့ဒေါ်အောင်ဆန်းစုကြည်ကိုတော့တီးကြအစားတော့ကောင်းမွန်ကျွေးသလားခင်ဗျာ
။ဟုတ်ကဲ့ပါ။တီးကြကျွေးပါတယ်ကျွန်တော်တို့ဒီအမှုလိုက်တဲ့ကာလမှာဒေါ်အောင်ဆန်းစုကြည်နဲ့တွေ့တိုင်းကျွန်တော်ကဒေါ်ကင်ကွင်းတို့မေးပါတယ်ဘာနဲ့စားခဲ့လဲဘာနဲ့စားခဲ့လဲ။တော့တီးကြချက်ပြီးတော့ကျွေးပါတယ်ကောင်းပါတယ
်။ဟောဟုတ်ကဲ့ဒေါ်အောင်ဆန်းစုကြည်တွေဟိုထမင်းချက်ပြုတ်ကျွေးမိပဲလူတီးတဲ့အသက်ဆိုင်ရာအစီအစဉ်ပေးထားတာပေါ့ခင်ဗျာ။ဒေါ်အောင်ဆန်းစုကြည်အဲ့တော့ NND နဲ့ပတ်သက်လို့များဒီအပိုင်းပြောတာဆိုတာကိုရှိသေးလားခင်ဗျာ
။အာပြောတာတော့ဥပမာဆိုရင်ရှိတာပေါ့ဗျာ။ तू က NND ခေါင်းဆောင်လေကျွန်တော်က NND အဖွဲ့ဝင်ဆိုတော
့
NND ကြောင်းတော့ပြောပါတယ်ဗျာ
။ဟုတ်ကဲ့ဟိုကျွန်တော်ဆိုလိုတာဒီလိုပါခင်ဗျာ။ကျွန်တော်တို့များဝေမျှပြောဆိုနိုင်တာများရှိလားခင်ဗျာ
။အဲလောလောဆယ်တော့မရှိသေးပါဘူးဗျာ။ကျွန်တော်တို့မှဟိုလုပ်ငန်းလေးတွေနဲ့ပတ်သက်ပြီးတော့သူသဘောထားလေးတွေပြောတာတွေရှိပါတယ်။
ဟုတ်ကဲ့ကျမရေတော့ကောင်းလားခင်ဗျာ
ကောင်းပါတယ်ဗျာကျမကြီးကောင်းပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့အဲ့တော့ပါဝင်ဆွေးနွေးတဲ့ပုဂ္ဂိုလ်အပြုအချင်းကြုံနေနဲ့မိမိပြောလိုတာများရှိရင်ပြောဖို့ပါပဲအဲ့တော့ဦးပူကျင်ရှင်းတန်းစပြီးပြောပါလားခင်ဗျာ
ကျွန်တော်အခုခင်ဗျားနေတာလည်းအလုံးပြည့်စုံနေပြီဆိုတော့ဘာမှပြောစရာတော့မရှိပါဘူးဒါနဲ့ပတ်သက်လို့တော့လေခုနကျွန်တော်ပြောတဲ့အတိုင်းရိုးစားနိုင်ငံကြီးမူဖြစ်နေတဲ့အမှုကိုဆွဲထားတဲ့ပုံမှန်တွေကိုကြည့်တဲ့အခါမှာပြဖြစ်ထားပြီးတဲ့ဒီအခြေခံဥပဒေများကိုအခြေခံပြီးတော့လုပ်နေတယ်ဆိုတော့အဲ့ဒါကဒါမြင့်တက်မှုမရှိဘူးတရားဥပဒေလည်းမရှိဘူးဆိုတာအလုံးအားဖြစ်တယ်ထင်ရှားနေတယ်တရားမြတ်တမှုအမှန်လို့အတယ်ဆိုတာကျွန်တော်ပြောလို့ပါတယ
်ဟုတ်ကဲ့အရှင်းနေဦးမင်းလွင်ဦးကရောခင်ဗျာနောက်ဆုံးဗာများပြောလို့ပါသေးလားခင်ဗျာ
ကျွန်တော်တို့ဒီဒေါ်အောင်ဆန်းစုကြည်ရဲ့အမှုဖြစ်ပြီဆိုတာ ਨੇ သတင်းမီဒီယာတွေမှာပါတဲ့ကိစ္စအတိအကျရှိပါတယ်အဲ့ဒီလိုပါတဲ့ကိစ္စအတိမှာဒီနိုင်ငံတော်ကနေပြီးတော့ထုတ်ဝေတဲ့ကြေးမုံတို့မြန်မာလင်းတို့မှာကျွန်တော်တို့တရားခွင်နေအတွင်းမှာတရားခွင်အမှုလိုက်သတင်းတော့ရှိတယ်သူကနေပြီးတော့အစဉ်ဆက်မပြတ်ထုတ်ပြန်နေတယ်ဆိုတဲ့သတင်းထုတ်ပြန်ချက်တွေရှိပါတယ်အဲ့တော့အဲ့ဒီလိုထုတ်ပြန်တဲ့အချက်တွေကဒီနာအဖဖက်ကနေပြီးတော့အာဏာရှင်တွေအလိုကျဖြစ်မဲ့အချက်လက်တွေပဲသူတို့ထုတ်ပြန်တာဖြစ်တယ်အသေးစိတ်အချက်လက်တွေကိုထုတ်ပြန်တာမရှိဘူးကျွန်တော်တို့ကအသေးစိတ်အချက်လက်ကိုထုတ်ပြန်ဖို့ပြောနေတာတော့မဟုတ်ဘူးဒါပေမဲ့အမြတ်တတာဖြစ်အောင်ထုတ်ပြန်ဖို့လိုတယ်ဆိုတဲ့အချက်လက်ကိုကျွန်တော်တို့ပြောနေတာဖြစ်တယ်နောက်တစ်ခါဒီကျွန်တော်တို့အမှုဖြစ်စေနေတဲ့ကာလတစ်လျှောက်လုံးမှာလည်းဒီဒေါ်အောင်ဆန်းစုကြည်အပေါ်မှာပြစ်ဒဏ်ပေးနိုင်ဖို့အတွက်သတင်းစာရှင်းလင်းပွဲတွေလုပ်တယ် press release တွေလုပ်တယ်အမျိုးမျိုးပေါ့ဗျာဒီဥစ္စာကကြိုတင်ပြီးတော့ဒီလိုမျိုးအပြစ်ပေးနိုင်ဖို့အတွက်ကိုတရားရုံးကိုဖိအားပေးတဲ့သဘောမျိုးဖြစ်တယ်ဆိုတာတွေကိုလည်းကျွန်တော်တို့တွေ့ရတယ်ဒါတွေကကျွန်တော်တို့ဒီဥပဒေသဘောအရလည်းဘယ်လို့မှမျှတမှုမရှိဘူးပြည်သူတွေအနေနဲ့လည်းဒါတွေကိုရှင်းရှင်းလင်းလင်းသိအောင်ဖော်ပြဖို့ကျွန်တော်တို့လိုတယ်ဆိုတာကိုကျွန်တော်ပြောချင်တယ်။နောက်ဆုံးတစ်ချက်ကတော့အခုကျွန်တော်တို့ဒီဒေါ်အောင်ဆန်းစုကြည်ကိုအချင်းထောင်တွင်းမှာအစိုးရဆရာဦးညောင်ဝင်းပြောသွားသလိုပေါ့လေနေရေးထိုင်ရေးကိစ္စရပ်ဒီဆင်ပြေအောင်ဖန်တီးပေးထားတယ်ဆိုတာကကျွန်တော်တို့ဒီနိုင်ငံရေးအကျဉ်းသားတွေအားလုံးကိုထိုနည်းတူတဲ့အခွင့်အရေးတွေပေးဖို့လိုတယ်ဆိုတာကိုကျွန်တော်တို့ပြောချင်တယ်။နောက်အဲဒါဒေါ်အောင်ဆန်းစုကြည်လိုတည်ဆန့်ထားဖို့မလိုပါဘူး။စီစဉ်မှုမှန်မှန်ပြီးရမယ်ထိုက်တဲ့လုံလောက်တဲ့အစားအစာတွေးမွေးရမယ်နောက်ပြီးတော့ထိုက်တဲ့စီစဉ်မှုတွေခံယူဖို့အတွက်စီမံဖန်တီးပေးရမယ်မိသားစုနဲ့ပုံမှန်တွေ့ဆုံခွင့်ကိုအာဏာပိုင်တွေကစီမံဆောင်ရွက်ပေးဖို့လိုတယ်ဆိုတာကိုကျွန်တော်တို့အစလူခွင့်ရေးကော်မရှင်အနေနဲ့အဲ့ဒါကိုတော့တောင်းဆိုချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးမင်းလွင်ကျေးဇူးပဲခင်ဗျာအဲ့တော့ဦးညာဝင်းနောက်ဆုံးပိတ်အနေနဲ့ကျွန်တော်မေးခွန်းလေးတစ်ခုမေးပြရစေ
ဟုတ်ကဲ့ပါ
ချားမို့ပါဘူးအခုဒေါ်အောင်ဆန်းစုကြည်ကသူ့အမှုနဲ့ပတ်သက်ပြီးမြန်မာနိုင်ငံအတွင်းမှာရောမြန်မာနိုင်ငံပြည်ပရောအကူလာသမ္မကအတွင်းမှုချုပ်ရဲ့ပြောစကားတွေအပါအဝင်အဲ့ဒါတွေကို तू သိပါသလားခင်ဗျာ
အကုန်တော့မသိနိုင်ဘူးဘာလို့လဲဆိုတော့ကျွန်တော်တို့ကဒီသတင်းတွေကိုအမှတ်မိသမျှပြောရတာဒေါ်အောင်ဆန်းစုကြည်နဲ့တွေ့တဲ့အချိန်မှာကျွန်တော်တို့ကသတင်းပြောဖို့ကြီးပဲမဟုတ်ဘူးအလုတ်ကရှိနေအလုတ်ထဲကနေပြီးတော့ကျွန်တော်ပြောရတော့တော်တော်များများတော့ပြောပြတဲ့အကုံတော့မသိဘူ
းဟုတ်ကဲ့
နောက်ဆုံးအနေနဲ့တော့ကျွန်တော်တခုပြောချင်တာတောင်ဆန်းစုကြည်ကဒီအမှုနဲ့ပတ်သက်ပြီးတော့နောက်ဆုံး verdict လုပ်ရင်နှစ်ခုပဲရှိမှာပေါ့အပြစ်ပေးမယ်လွတ်မယ်အဲ့တော့လွတ်မယ်ဆိုတာထားလိုက်အပြစ်ပေးလို့ရှိရင်သူဘယ်လိုရင်ဆိုင်ရမလဲဆိုတာကြိုတင်ပြီးတော့ကျွန်တော်တို့စိတ်ဓာတ်ကတော့ငိုတဲ့ကခိုင်မာပြီးတော့ပါပစ္စည်းเนาะသုံးဆောင်ဒီအစားပြီးတော့ပြင်ဆင်ထားပါတယ်လို့ကျွန်တော်နောက်ဆုံးပြောချင်ပါတယ
်ဟုတ်ကဲ့ခင်ဗျာပါဝင်ဆွေးနွေးတဲ့ပုဂ္ဂိုလ်အားလုံးကျေးဇူးတင်စကားပြောကြားခွင့်ပြုပါဦးညာဝင်းရေးကျေးဇူးများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာ
ဦးပူကျင်ရှင်းတန်းကျေးဇူးများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ပါပါခင်ဗျာကျွန်တော်တို့
ဦးမင်းလွင်ကျေးဇူးပဲဗျာ
ဟုတ်ကဲ့ပါခင်ဗျာကိုကမောင်ဆွေးရေးရပါတယ်
RFA လွတ်လပ်တဲ့အာရှတန်ရဲ့တနင်္ဂနွေစကဝိုင်းကိုဒီပါရင်ညနာခွင့်ပြုပါခင်ဗျာသောတာရှင်အားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာ